ထနိုင်ငံမှာတိုက်ခိုက်မှုရဲ့အဓိကတောင်းဆိုချက်တစ်ခုဖြစ်တဲ့ဗမလယာယီဝန်ကြီးချုပ်တူခန့်နိုင်မှုအစိုးရအနေနဲ့စဉ်းစားမှဖြစ်တဲ့အကြောင်းယာယီဝန်ကြီးချုပ်နီဝန်တန်ရွန်ဘွန်ဆွန်ဖိုင်ဆန်ကပြောပါတယ
်။အန်အင်ကတ်မိုင်ဆဘတ်ဒိုင်မာထရာဒိုင်တဲ့ပေချွေးစစ်စာ
နော်ဒီတွေကဘယ်ခန့်တွေပိုက်ခွဲတွေကယာယီဝန်ကြီးချုပ်တူကိုရေးချဲ့ခွင့်ပေးထားတယ်ဆိုတော့ကိုလေ့လာရအောင်မှဖြစ်တယ်လို့တောင်းဆိုမှုတွေကိုညှင်းပယ်ရမျိုးမဟုတ်ပဲဖြစ်နိုင်မဖြစ်နိုင်ဆိုတော့ကိုကြည့်ရအောင်မှဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါဖွဲ့စည်းပုံအခြေခံတရားရုံးဆုံးဖြတ်ချက်အရလက်တလုံးမှာတော့အစိုးရဖော်ဝင်25ယောက်ကဆက်လက်တာဝန်ယူထားအောင်မှဖြစ်တယ်လို့လည်းယာယီဝန်ကြီးချုပ်ကပြောပါတယ်အာနာအလွဲသုံးစားမှုနဲ့ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်နဲ့အစိုးရဖော်ဝင်တော်တော်များကိုယာရုကဖယ်ရှားလိုက်ပြီးနောက်ယာယီဝန်ကြီးချုပ်တူကိုခန့်လိုက်ပြီးမြဲလက်မခံနိုင်ကြတဲ့အတိုက်ခံတွေကတော့ဖိအားပေးတဲ့အနေနဲ့ဘန်ကောက်မြို့ကအစိုးရရုံးချုပ်ရှိရာနေရာမှာစုဝေးဆန္ဒပြနေကြပြီးဗမလိုက်တဲ့ဆူရတီရဲ့ပေါ်ပေါ်ရေးအပါအဝင်တောက်ဆူချက်တီနဲ့ဆက်လက်ကန့်ကွက်ဆန္ဒပြနေတာပါ။ယာယီဝန်ကြီးချုပ်ကတော့ဒီမိုကရေစီနီးကျတဲ့ဆူရတီရဲ့ပေါ်ပေါ်လာရေးအမြန်ဆုံးဦးစားပေးဆောင်ရွက်မှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းဇူလိုင်လ20ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာအာဏာရပါတီကသာတကြောပြန်အနိုင်ရနိုင်တယ်လို့ခန့်မှန်းနေတဲ့အတွက်လည်းမတိမငြိမ်အခြေအနေတွေနဲ့နိုင်ငံရေးအရာသူးထွက်တံရုံအကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုစိုးရိမ်နေကြပါတယ်။